ဟုတ်ကဲ့ပါရှင်တနိုင်ငံလုံးဖြစ်ခက်ရစရေးလက်မှတ်ရေးထိုးပွဲကိုလာမယ့်စက်တင်ဘာလလောက်ထဲမှာကျင်းပနိုင်တော့မယ်လို့ယူဆကြောင်းဖီထရင်ချင်းချင်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကဒီနေ့အမျိုးသားလွှတ်တော်ကအစည်းအဝေးပြီးမှသတင်းတော့တွေကိုအခုလိုပြောပါတယ်
တိုင်းရင်းသားတွေကနေအခုသူတို့ခေါင်းဆောင်များအစည်းအဝေးကိုလိုက်စားမှာအခုလာမယ့်23 24 25မှာသူတို့အစည်းအဝေးလုပ်ပါမယ်လိုက်စားမှာဆွေးနွေးတဲ့အချက်တွေပေါ်မှာမူတည်ပြီးကမှာကျွန်တော်နဲ့ပြန်ပြီးဆွေးနွေးဖို့လုပ်ငန်းကော်မတီပေါ်ကျွန်တော်တို့ပါမယ်လွှတ်တော်ကဥသိမ်းဆောင်ဦးစီးတဲ့ဖွဲ့ကြီးပါမယ်တက်မလို့ဘုဂျုတ်ဒီတနေဝင်ရှိတဲ့တက်မလို့သားကြီးပါမယ်ရန်ကုန်မှာကျွန်တော်ဆွေးနွေးမှာဒီရန်ကုန်မှာဆွေးနွေးပွဲကိုလုပ်တိုင်တယ်ဆိုရင်တော့စက်တင်ဘာလလောက်ကြာမှာပဲလက်မှတ်ထိုးမယ်ကျွန်တော်ရဲ့ညီညာရေးဖြစ်စဉ်တွေကတခုမှနောက်မဆုတ်သွားအောင်ရှေ့ဘက်တဖြည်းဖြည်းတက်ပြလာရှိ
အခုလက်ရှိရှမ်းပြည်နယ်ဘက်မှာမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့လဲဝန်ကြီးဦးအောင်မင်းကအခုလိုပြောဆိုခဲ့ပါတယ
်။ရှမ်းပြည်ဘက်မှာ SSC နဲ့တက်မတော်နဲ့တိုက်ပွဲလေးတွေဖြစ်တာ။ညဉ့်ရင်ဖြစ်စဉ်မှာလက်မထိုးပြီးတိုင်းတိုက်ပွဲတွေမဖြစ်တော့ဘူးလို့ပြောလို့မရဘူး။ပြက်ကရစေးလက်မရေးထိုးပြီးတဲ့အခါမှာလိုအပ်တဲ့အဲ့စီကံကိုလိုက်နာမှုရှိမရှိဆိုပြီးတော့စောင့်ကြည့်တဲ့မော်နီတာအဖွဲ့တွေထား။သူ့နေမြေကိုယ့်နေမြေဖွဲ့ချတတ်မှတ်တာတွေပါ။အခုအဲ့နာတွေကဘလို့ရသေးတဲ့အတွက်ဒီလိုဖြစ်တာပေါ့နော်။ဖြစ်ဖြစ်ချင်း SSC ကချွေတွေတွင်းမှုလို့နေဒီကွန်ဆာတူကလေးလာပြီးတော့ကျွန်တော်နဲ့ကြင်ဆွနေပါဖြစ်ခက်ရစေးညီငယ်တို့ကျင်းနေဆိုရင်တက်ပွဲတွေမဖြစ်မှလို့လို့ရကြောင့်မလို့ထိမ့်ပြပါဆိုပြီးတော့တက်ထားပြီးပြောလိုက်
မြန်မာနိုင်ငံကငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်နိုင်ငံတကာငြိမ်းချမ်းရေးဖြစ်စဉ်ဖော်ဆောင်မှုတွေကိုပုံတကူးချလို့မရနိုင်တဲ့အကြောင်းလဲဝန်ကြီးဦးအောင်မင်းကအခုလိုပြောပါတယ်
ငြိမ်းချမ်းရေးဖြစ်စဉ်တွေအားလုံးကမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအခြေအနေ၊စစ်ပွဲရေးအခြေအနေ၊တိုင်းရင်းသားရေးအခြေအနေ၊လူမှုရေးအခြေအနေဒီပေါ်မှာအများကြီးမူတည်ပါငြိမ်းချမ်းရေးဖြစ်စဉ်တွေကိုဆောင်ရွက်ခဲ့တဲ့ North Island လိုနိုင်ငံမျိုး၊တီရီလင်ကာလိုနိုင်ငံမျိုး၊ Indonesia, Philippines ဒီလိုနိုင်ငံတွေကျွန်တော်တို့သွားပြီးတော့ဒါတွေကိုကျွန်တော်လေ့လာသူတို့ပုံစံတိုင်းကျွန်တော်တို့ထပ်တူခုချလို့မရဘူးဆိုတော့တွေ့တာ Philippines နိုင်ငံမှာဖြစ်ခဲ့တဲ့ဒီပဋိပက္ခဖြစ်စဉ်ဆိုရင်လက်မှတ်ရေးထိုးနိုင်ဖို့အတွက်18နှစ်တောင်ကြာသူတို့18နှစ်ကျွန်တော်တို့အခုအစိုးရတက်တာ3နှစ်နဲ့ဆိုရင်တော့ကျွန်တော်တို့ကအများကြီးတောင်ရှေ့ရောက်တယ်လို့ပြောလို့ရမှာဖြစ်တယ်
ဒါအပြင်ရန်ကုန်မှာရှိတဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC နဲ့ပတ်သက်လို့ဝေဖန်မှုမျိုးထွက်ပေါ်နေတဲ့အပေါ်ကိုလည်း MPC ရဲ့လှုပ်ဆောင်ပေးချက်တွေကိုကုလို့ရှင်းပြပါတယ
်။နိုင်ငံတို့မှာမှန်ကန်တဲ့ဘူဝါဒတွေချက်မှတ်နိုင်ဖို့အတွက်ကိတုဆန္ဒတည်ဖို့အတွက်လည်း MPC မှာနိုင်ငံရေးပါတီတွေနဲ့လည်းတွေ့တာပဲ။လူတူလူလန်စာအဖွဲ့အစည်းနဲ့လည်းတွေ့တာပဲ။နိုင်ငံသားတပ်တမန်တွေလည်းတော်တော်တွေ့တာ။အဲ့တော့အဲ့ဒီလိုလာတဲ့လူတွေကိုလည်းကျွန်တော်တို့အကုန်လုံးနားလည်အောင်ရှင်းပြသူတို့ရဲ့ခံစားချက်တွေသူတို့ပြောတဲ့အားလုံးနဲ့ပတ်သားနာယူပြီးတော့မှနိုင်ငံတော်ကိုပြန်တင်ပြအဲ့တော့ကျွန်တော်တို့ကစက္ကူမှကူလုပ်ပေးနေတယ်တရားဖြစ်တကယ်တော့ကျွန်တော်တို့လုပ်နေတာအားလုံးအတွက်လုပ်ပေးနေတာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်သက်သဘောတူညီချက်မူကြမ်းရဖို့အချက်ပေါင်း100ကျော်ဆွနေရမယ်အထဲမှာအချက်35ချက်သာညှိနှိုင်းဖို့ကျွန်တော်တို့လို့သိရပါတယ်ရှင်